စကိုင်းတိုင်းကမ်းဘလူမျိုးနယ်နဲ့ကျွန်းလာမျိုးနယ်ကကြေးရွာတွေမှာစစ်ကောင်စီတပ်နဲ့ပြူစောတီတပ်ဖွဲ့တွေကတအိမ်ကိုတရောင်နှုံးနဲ့ပြည်သူစစ်တင်တန်းတွေတခိုင်းနေတယ်လို့ဒေသခံတွေကပြောဆိုပါတယ်။အမျိုးသားမရှိရင်အမျိုးသမီးတွေစစ်တင်တန်းတက်ရမှာဖြစ်ပြီးဒီပြည်သူစစ်တင်တန်းကိုမတက်ချင်ရင်တလကို3သိန်းစီပေးရမယ်လို့လည်းပြူစောတီအဖွဲ့တွေကပြောဆိုနေကြောင်းသိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ။
စစ်ကောင်စီတပ်တွေနဲ့ဥဝတဝဥဆောင်တဲ့ပြူစောတိအဖွဲ့တွေကကမ်းမလူနဲ့ကျွန်းလှမြို့နယ်တွင်ပြူစောတိတပ်ရှိတဲ့ကျေးရွာတွေမှာဒေသခံတွေကိုတအိမ်တယောက်နှုံးပြည်သူစစ်တင်တန်းတက်ခိုင်းနေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အသက်16နှစ်ကဆလို့စစ်တင်တန်းတက်ခိုင်းနေတာဖြစ်ပြီးအမျိုးသားမရှိတဲ့အိမ်တွေမှာအမျိုးသမီးတွေကိုစစ်တင်တန်းတက်ခိုင်းနေတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။နောက်ထပ်တက်ဖွဲ့တာတော့မရှိဘူး။အခါတိုင်းသူတို့ပြုလုပ်နေတဲ့ကြီးရွာတွေပဲတိမ်ကိုတရောင်နှုံးခေါ်တယ်တဲ့။ယောက်ျားလေးမရှိတဲ့အိမ်နဲ့မိန်းကလေးပေါ့နော်။မိန်းကလေးလည်းတင်လန်းဆင်းရမှာပဲပေါ့။တက်တက်ကိုဒီလို16နှစ်လောက်ရွယ်ရမစားဒီလိုတောင်းနေလေ။ဒီကျောလာနဲ့ကမ်းဘလူကြားမှာစိုင်းတော်ဆိုတာကြည့်ရကြ။တက်တော်ဒီဟိုဟာ150ထိတောင်းနေကြ
။မြေမြေရှင်းလင်းလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းတွေမှာအမျိုးသမီးတွေထည့်သွင်းလာတာတွေ့ရတယ်လို့လဲဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ကပြောပါတယ်။
အင်္ဂတားတွေကျတော့ဒီလိုထော်လိုင်းကြီးတွေထဲထည့်မဲ့ပုံစံမျိုးပြောတယ်ကြ။ဒီတင်းချက်လက်လုပ်ပြရမယ်ဆိုတော့ဒီခါမှ361 368သူတို့စစ်ကြောင်းထွက်ခဲ့ရင်မင်းကလေး450ယောက်ကတော့ပါခဲ့တယ်ကြ။ရှီကြီးလူလူပါလူလူသူတို့ပုံစံကဘယ်လိုလဲဆိုရင်ကျွန်တော်တို့ထင်ကြတော့သူကဒီကမင်းကလေးတွေကအတန်လေးတွေနဲ့သူကစကားပြောတာနဲ့ဟီလီဟာလာနဲ့သူစစ်ကြောင်းလူကပြောတာနောက်ကသူကသိနိုင်ခဲ့တာရှီကမင်းကလေးတွေအဲ့လိုအတန်နေနဲ့သွားပြီးတော့ဒီကာကွယ်ရေးအဖွဲ့တွေကိုဖမ်းနေတဲ့တဘောပါဒီလူသားဒါပြည်သူနေမှာဆိုပြီးကာကွယ်ရေးအဖွဲ့တွေပြည်သူတွေလာနေပြီဆိုရင်ကျူတာမျိုးတွေတို့ဟိုလာပြီးတော့နေရမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်ချိန်မှာဒီကဝိုက်ဖမ်းတာတပစ်ဖမ်းတာအဲ့လိုမျိုးလုပ်တာ
ပြူစောတီတပ်ဖွဲ့ဝင်အဖြစ်စစ်တင်တန်းမတက်တဲ့သူတွေကိုတလကို3သိန်းလာစဉ်ကောက်ခံမယ်လို့လည်းသိရပါတယ်ပြူစောတီအဖွဲ့ရဲ့ငဝင်ကျင်လို့အမျိုးသားတွေထွက်ပြေးတင်းရှောင်မှုများလာတာကြောင့်အမျိုးသားမရှိရင်အမျိုးသမီးတွေကိုစစ်တင်တန်းတက်ခိုင်းတာလို့ဒေသခံတွေကပြောပါတယ်စီးပွားရေးတောင့်တင်းသူတချို့ပြူစောတိအဖွဲ့ကိုပိုက်ဆံပေးကြပေမဲ့မပေးနိုင်ကြတဲ့ဒေသခံတွေကတော့ထွက်ပြေးတင်းရှောင်ကြရတယ်လို့ဆိုပါတယ
်မလိုက်တဲ့လူတွေကြရင်သူတို့က3သိန်းနဲ့ဒဏ်ရလာစဉ်ကြီးတလောက်3သိန်းထည့်ရမယ်လို့သူတို့ကအဲ့လိုပြောတယ်ကြာအဲ့တော့မလိုက်နိုင်တဲ့လူတွေကအဲ့ဒီပြူလုံနေတဲ့ရွာတွေသူတို့ပြူရွာတွေကဆက်ပြေးပြီးတော့တင်းချောင်းနေတဲ့လူတွေရှိတယ်ကြ။သူကပေးတဲ့လူတွေလည်းရှိတယ်ကြ။ခံဒီပတ်ဆက်တတ်နိုင်တဲ့လူတွေဒီကနဘောဆီမှာဒီဝိုင်းတောင်းတဲ့လူတွေကတော့ပြီးမဝင်ရပြီးရဆိုသူကပေးကြတယ်ကြ
။ကမ်းမလူခရိုင်အတွင်းမှာပြူစောတီအဖွဲ့ဝင်ကြေးရွာတွေက40ကျော်50ဝန်းကျင်လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။ပြူစောတီအဖွဲ့ဝင်တွေကတချို့ဒေသကာကွယ်ရေးအဖွဲ့တွေစီထွက်ပြေးလာကြတယ်လို့လည်းကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။
ကိုကသူတို့ကတော့လှုပ်ချင်းလို့လှုပ်တဲ့ကောင်အဲကျူလှုပ်တဲ့လူတွေရောအကုန်လုံးကကိုကတရက်ကို2ယောက်3ယောက်အားလုံးမျိုးတွေထွက်ပြေးလာကုန်ကြတာတွေအများကြီးပြအခုတင်းနှင်းရှင်းပြီးသားတွေသူတို့နဲ့လူတင်းနှင်းရှင်းပြီးသားလူတွေကတရားတဲ့ကိုဒီကားရရောဆိုလဲကားရရဒီငတုစုငတုဒီစေကြီးတို့အဲ့လိုမျိုးတွေကသူကထွက်ပြေးခဲ့လက်နဲ့ကင်နေကြထွက်ပြေးခဲ့ကြဇင်းလို့ဇင်းဆိုရင်လည်းမနေဘူးထွက်ပြေးခဲ့ပြီဘယ်လောက်မှကြံတော့ဘူးသူတို့ဒီမှာသူကတော့မလုံချင်းမဲ့လောရတဲ့အတွက်တောင်ပြေးလာခဲ့တယ်
။အဲ့ဒီဒေတာတွေမှာတော့ကြေးရွာလိုက်ပြူစောတီတပ်ဖွဲ့တွေဖြစ်လာစေဖို့ဥဝတဝဥဆောင်တဲ့အဖွဲ့ကစီစဉ်ဆောင်ရွက်နေတယ်လို့လဲဒေတာကန်တူကပြောပါတယ်
။တင်းနှက်ဆက်နံတော့မကြသေးချင်းချင်းကြီးရွာပေါ့နော်။အဲ့ဒါကိုဒီဟိုတလောမှာပြီးပေါက်ထိုင်ပြီးတော့ပြီးဖွဲ့ဖို့စီစဉ်နေတယ်။အဲ့တော့ပြူရွာတွေရှိပြီးသားရွာတွေကပြီးမလုံတဲ့သူတွေကိုလည်းမင်းနဲ့ခေါ်သလိုတော့တချို့ရွာတွေကိုလည်းသူတို့လိုက်ဖွဲ့ဖို့လုံးပန်းနေရပါတော့။သူတို့လာတယ်ဆိုတော့ရွာတွေကလူတွေအကုန်ဖတ်ပြီးတာ။ဖတ်ပြီးတော့ပြန်ဝင်ဖို့ဒီမဖွဲ့ဘူးဆိုရင်မီးရှို့မယ်ဆိုပြီးတော့သူတို့အဲ့ဒါငါးလုံးရှို့ပြတာ။ရှို့ပြတော့အဲ့ရရွာဒီရွာသားတွေကြောက်လန့်ပြီးတော့အကုန်ပြန်ဝင်ကြတော့။ဝင်ကြတော့အခုအဲ့မှာဒီစကန်းထိုင်နေပြီ။အဲ့ဒီတော့သူတို့ကဒီလောက်ခိုင်းတော့မှာပေါ့အတင်းအားမှ
ကမ်းဘလူခရိုင်အတွင်းမှာတော့ AB လာကနေမေလာအတွင်းအခုချိန်ထိစစ်ကြောင်းမပြတ်ဝင်ရောက်ပြီးနေမြေရှင်းလင်းခံနေရတာကြောင့်စစ်ပေးဆောင်ဥယေတိုးတဲ့တိုးလာနေပြီးလက်ရှိမှာစစ်ဆောင်အရေးအတွက်ဟာ9000ဝန်းကျင်ထိရှိလာနေပြီလို့စစ်ဆောင်ကူညီရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ခင်ဗျာ။